ဟုတ်ကဲ့ဒေါက်တာမင်းစောခင်ဗျပြီးခဲ့တဲ့19ရက်နေ့က KIA ဘူတနန်းကျောင်းကိုပေါ့လေဒီပြစ်ခတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမတော်ဘက်ကနေပြီးတော့များဘာရီများတရားဝင်များထုတ်ပြန်ထားတာရှိပါလဲခင်ဗ
ျတမတော်ဘက်ကတော့ဗျတရားဝင်ထုတ်ပြန်ထားတာမရှိဘူးဒါပေမဲ့ဖြစ်စဉ်တွေကတော့ကျွန်တော်တို့ရောအဲ့လိုပို့ထားတဲ့ဟာတွေတော့ရှိတယ်ဒါပေမဲ့ဒါတွေကကျွန်တော်တို့ on the record တော့ကျွန်တော်မပြောလို့မရဘူ
းဒါဆိုပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ MPC နေနဲ့ပေါ့လေဘယ်လိုဆက်ပြီးဆောင်ရွက်မှာလဲခင်ဗျ
လောလောဆယ်တော့ကျွန်တော်တို့ဒီမြန်မာမှာ conflict resolution team ဆိုတာဖွဲ့ပြီးတော့လုပ်နေတာရှိတယ်နှစ်ဖက်လုံးကပေါ့နော်ကျွန်တော်တို့စီတော့တရားဝင်စာကအဲ့ဒီဟာပုံမှာတော့ပေါ့နော်ဒီလိုမျိုးပြစ်တက်တဲ့ပုံမှာကန့်ကွက်တယ်ဆိုတော့စာတော့ရောက်လာတာရှိတယ်ဘာတိတိကျကျပြည်တော်စုအစိုးရလုပ်ပေးဖို့ဆိုတဲ့စာတော့မရှိဘူးခင
် UNFCA လည်းပဲဒီနေ့ကြေညာချက်တစ်စောင်ထုတ်ပြန်တယ်ခင်ဗျအဲ့ဒီကြေညာချက်ထဲမှာဒီဖော်ပြထားတဲ့တစ်ချက်ကပေါ့လေဒီကိစ္စကစည်ရေးနိုင်ငံရေးပူးပေါင်းကြံစည်မှုဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျအဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ထင်မြင်ချက်လေးပေးလို့ရမလားခင်ဗျအ
ဲ့ဒါတော့ကျွန်တော်လည်းနားမလဲဘယ်လိုမျိုးဆိုလို့လဲကျွန်တော်လည်းအတိအကျမသိတော့ကျွန်တော် comment ပေးရတော့ခက်တယ်ပေါ့နော်ဒီဟိုသူဒီမှာပြောတာ constitution ပြင်တဲ့ကိစ္စတွေပြောတာရှိတယ်လေဟိုဥရွှေမန်းလို့ပြောတယ်ပါလားဆိုတော့ကျွန်တော်လည်းသူတို့ဘာဆိုလို့လဲဆိုတော့ကျွန်တော်အတိအကျမသိဘူးပေါ့နော်အဲ့တော့ကျွန်တော်အဲ့ဒါတော့ comment ပေးရခက်တယ်ဒါပေမဲ့အဲ့ဒီမှာတော့ကျွန်တော်တို့ဒီ UNFC statement တွေမှာဘောနော်ဒီငင်းချမ်းရေးကိုဟလာဒါဆန့်ကျင်တဲ့သူတွေပြပြသားဆန့်ကျင်သွားတယ်ပေါ့နော်ငင်းချမ်းရေးဖြစ်အောင်လုပ်မယ်ဆိုတော့အယူအဆမျိုးတွေ့ရတဲ့အပေါ်မှာတော့ဒါကအားတက်မိတယ်ပေါ့နော်ဒါကတော့ကောင်းတဲ့အလားအလာပဲလို့ကျွန်တော်ထင်ပါတ
ယ် KIO ဘက်ကလည်းပဲသူတို့အဲ့ဒါမျိုးပေါ့လေဒီငင်းချမ်းရေးအတွက်လုပ်နေတယ်ဆိုတော့အပိုင်းသူတို့ရဲ့ကြေညာချက်မှာလည်းပဲရေးထားတာတွေ့ရတယ်လေအခုကဒီလိုတိုက်ပွဲတွေဖြစ်တယ်အခုပြစ်နေခတ်နေဆိုတော့လေဒီအစိုးရဘက်ကအပိုင်းမှာပေါ့ဟိုဘာများပြဿနာရှိလို့လဲခင်ဗျအဲ့ဒီဟာရောပြောပြနိုင်လားခင်ဗျ
ကျွန်တော်တို့တွေ့ရတာကတော့ဒီနှစ်ဖက်လုံးမှာတော့ဒီတိုက်ပွဲဖြစ်ရတဲ့အခြေအနေအပေါ်မှာတော့ဒီတစ်ဖက်နဲ့တစ်ဖက်နဲ့ပြောကြတဲ့ဟာတွေရှိတယ်ပေါ့နော်တစ်ဖက်နဲ့တစ်ဖက်နဲ့အပြစ်တင်ကြတဲ့ဟာတွေရှိတယ်ပေါ့ဆိုလိုတဲ့အတိတ်တွေကကျွန်တော်ဆိုလိုတဲ့အတိတ်တွေကဒီလိုစီဆွာရလောက်ထားပြီးတဲ့အခါမှာနှစ်ဖက်လိုက်နာမစီမစီကန်နေလက်တိကျရှိဖို့လိုတယ်အခုပြဿနာကလည်းအချို့ဟာတွေကျတော့ KIO နဲ့အစိုးရနဲ့ကြားမှာကအပြစ်ခိုက်ရတာမဟုတ်ဘူးဟလာရှိတဲ့ agreement မှာပါတဲ့ကိစ္စတွေကလည်းအချို့ဟာတွေကျတော့ရှင်းရှင်းလင်းလင်းမရှိတာတွေရှိတယ်အချို့ဟာတွေကျတော့လည်းရှိပေမဲ့ဖြစ်လာတယ်ဆိုလို့ရှိရင်ဘဒုဘွားမှားလို့ဖြစ်လဲဆိုတဲ့ဟာကိုစုံစမ်းစစ်ဆေးနိုင်တဲ့ mechanism လည်းမရှိဘူးအဖြေထုတ်ပြီးတော့ဖြေရှင်းနိုင်တဲ့ mechanism မရှိတဲ့အပေါ်မှာဒီလိုမထိတွေ့မှုတွေဆက်ဖြစ်တယ်အဲ့တော့ကြောင့်မလို့ nation wide sea ဆိုတဲ့ agreement ပေါ့နော်တမန်ကလုံးပြစ်ခတ်တခိုင်းမှုရစေးသဘောတူစာချုပ်ဆိုတဲ့အဓိပ္ပာယ်ဟာအဲ့ဒီစာချုပ်ထဲမှာနှစ်ဖက်လိုက်နာမယ်စီမစီကန်တိကျပါလိမ့်မယ်ပြီးရင်ပြည်သူလူထုနဲ့ပတ်သက်ပြီးတော့ဘလို့အကာအကွယ်ပေးလဲဆိုတဲ့ကိစ္စတွေ့ကြပါလိမ့်မယ်ဒီအပြင်မှာဒီလိုအချက်တွေကိုချိုးဖောက်လို့ရှိရင်စောင့်ကြည့်ကြီးကြပ်မဲ့အဖွဲ့ကိုလည်းဒါပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာကလည်းပါပြပါသားပြီးသားအဲ့တော့ကြောင့်မလို့ nation wide sea agreement ပြီးတယ်ဆိုလို့ရှိရင်တော့ဒီလိုပြဿနာမျိုးတွေကိုကျွန်တော်တို့ကထိထိရောက်နေဟာ short ချသွားနိုင်လိမ့်မယ်လို့ကျွန်တော်တို့ထင်တယ်ခင်ဗ
ျအခုပြောဆိုချက်နဲ့ပတ်သက်ပြီးတော့ဗောလေဒီတပြည်လုံးအပြစ်ခတ်ရစဲရေးဖြစ်မြောက်ဖို့အတွက်ကိုဒီအစိုးရဘက်ကနေပြီးတော့အစိုးပြုထားတဲ့အချက်တွေရှိတယ်။တိုင်းရင်းသားတွေဘက်ကသဘောမတူတဲ့အချက်တွေလည်းရှိတယ်ပေါ့လေ။ဒါကညှိနှိုင်းစေပေါ့လေ။အခုဆွဆွဲချက်တစ်ခုကဒီပြည်လုံးပြစ်ခတ်ရစဲရေးကိုအစိုးရအနေနဲ့ကမြန်မြန်ဆန်ဆန်လုပ်ချင်တယ်။လုပ်ချင်တဲ့အတွက်ကြောင့်အခုလိုမျိုးဒီတပ်အင်အားနဲ့ပေါ့လေတိုက်ပွဲတွေလုပ်ပြီးတော့ဖိအားပေးတယ်ဆိုပြီးဆွဆွဲချက်တစ်ခုရှိပါတယ်ခင်ဗျာ။ဒီဆွဆွဲချက်ပေါ်မှာဘယ်လိုများမြင်ပါလဲခင်ဗျာ
။ကျွန်တော်အမြင်ကတော့အဲ့ဒီဟာစစ်သွားတိုက်တယ်ဆိုလို့ရှိရင်ယုံကြည်မှုကပိုပြတ်မှာပေါ့စစ်တိုက်တယ်ဆိုတော့ဒီပြာယုံကြည်မှုပြတ်တာပဲအဲ့တော့ဒီတိုက်ပွဲတွေလုပ်ပြီးတော့ဟိုလက်မှတ်ထိုးဖို့လုပ်တယ်ဆိုတဲ့ဟာကဟိုအင်မတန်မှဆန့်ကျင်ဘက်ကိုဖြစ်နေတယ်ဗျာဘလို့မှသဘောတဘာဝမကျတဲ့ခြေချလို့ကျွန်တော်ထင်တယ်လေဘာကြောင့်လဲဆိုတော့တိုက်ပွဲဖြစ်ပြီဆိုကြတဲ့ကယုံကြည်မှုကပိုဝေးသွားတာပဲယုံကြည်မှုပိုဝေးသွားပြီဆိုရင်ငိမ့်ငိမ့်နဲ့ပိုဝေးတာပဲအဲ့တော့ဒီတစ်ခုကဟိုဆန့်ကျင်ဘက်ဖြစ်တဲ့သဘောတဘာဝမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ဟိုအိတ်သက်မှာတော့ကျွန်တော်တို့အဲ့လိုမစင်စားဘူးခင
်ဗျဟုတ်ကဲ့ခင်ဗျအ
ဓိကပြဿနာကအခုတိုက်ပွဲတွေဖြစ်ကြတဲ့ပြဿနာကနံပါတ်1ဒီလမ်းကြီးဒေသဖွဲ့မှမရှိတဲ့ပြဿနာနံပါတ်1ပါနံပါတ်2ကအခုတိုက်ပွဲဖြစ်တဲ့နေရာတော်များကိုကြည့်မယ်ဆိုလို့ရှိရင်ဒီ war economy လို့ပြောတဲ့ဒီစစ်ပွဲစီးပွားရေးပေါ့လေနော်စီးပွားကိစ္စနဲ့အများကြီးပတ်သက်နေတဲ့ဟာတွေ့ရတယ်အခုချိန်မှာသာတွေ့ရသေးတယ်တွေ့ရသေးဆိုတော့တက်တွေလှုပ်ရှားမှုတွေပုံများလာပြီနှစ်ဖက်လုံးမှာအဲ့တော့ဘီရိုကူနာရတော့ကြောက်တွင်းနေပါလေရှိတဲ့ဒေသမှာဆိုလို့ရှိရင်လည်းပြိပခါကပုံများတယ်။အဲ့တော့ကလည်းနှစ်ဖက်လိုက်နာမှာစီမစီကနေတွေ့ကြမှရှိတဲ့အပေါ်မှာလည်းခုနပြဿနာတက်တယ်။အဲ့တော့ဒီဟာတွေကိုကျွန်တော်တို့ကကြုံနိုင်မှုဆိုလို့ရှိရင်တိကျတဲ့နှစ်ဖက်လိုက်နာမှာစီမစီကနေကိုနှစ်ဖက်လုံးကပေးချသဘောတူဖို့လိုမယ်။ပြီးတော့ဒီလူလူအကောင်ကိုပေးတဲ့ဟာတွေရှိဖို့လိုမယ်။အဲ့စောင့်ကြည့်ကြည့်ချက်တဲ့လုပ်ငန်းတွေရှိဖို့လိုမယ်။ဒါမှကျွန်တော်တို့က ပိုပြီးခိုင်မာတဲ့လူထုအတွက်လည်းအကျိုးဖြစ်နိုင်တဲ့စီးဆွားရကျွန်တော်တို့တွားလို့ရတယ်မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့တိုက်ပွဲမျိုးတွေဟာအဲ့အနည်းနဲ့အများဆုံးဆက်ပြီးတော့ရှိနေဦးမှာ
ကျေးဇူးပဲခင်ဗျာအခုလို့ရှင်းပြကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ